ရွေးကောက်ပွဲမှာအားနည်းချက်တွေမတမာမှုတွေရှိတယ်ဆိုပြီးအတိုက်ခံနိုင်ငံရေးပါတီတချို့ကကန့်ကွက်နေပေမဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိတဲ့ဆွဆွဲချက်အဖြစ်ရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါတနင်္ဂနွေနေ့ကကျင်းပပြည်စည်းသွားတဲ့ရွေးကောက်ပွဲမှာအားနည်းချက်တွေမတမာမှုတွေရှိလာကြောင်းရလက်တွေလက်မခံနိုင်ဘူးဆိုပြီးနိုင်ငံရေးပါတီတချို့ကကန့်ကွက်နေတာကိုကော်မရှင်ကပယ်ချလိုက်တာဖြစ်ပါတယ်နိုင်ငံရေးပါတီတချို့ကဆွဆွဲချက်တွေဟာခိုင်လုံတဲ့အထောက်အထားမရှိပဲဆွဆွဲပြောဆိုချက်အဖြစ်နဲ့လေဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကတုံ့ပြန်လိုက်တာပ
ါဘာအဝအခြေခံပြီးပြောတယ်လေဆိုတဲ့အမှမပေါ်ပါဖက်နဲ့ဘာမှပြောစရာမရှိဘူးဒီလိုရေဘူးရာကြီးဒီလိုဆွဆွဲတာတော့ဘာမှဒီကပြောစရာမရှိဘူးအဲ့ဒါလိုပဲအတိုက်ခံဒီမျိုးပါတီကြီးတွေဖြစ်နေတဲ့ပါတီ၃ခုကဒီဟာကိုဝင်ရောက်ရှင်းပြနေတဲ့ပါတီ၃ခုကကျိုးတို့တဲ့ထောက်ကန်တဲ့လက်ခံတယ်ဆိုတော့ထုတ်ပြန်ထားတာနော်ဒါတော့ဓမ္မကတိနီးဓမ္မကြီးကျင့်စဉ်ဓမ္မကြီးအလေးထားမှာဒီတိုင်းပဲရှိမှာပေါ့ဒါကြောင့်မလို့ဒီပေါ်မှာကျွန်တော်တို့ရှင်ပြိုင်တဲ့ပါတီကြီး၃ခု၃ခုလောက်ရှိပြီကျန်တဲ့ပါတီတွေလည်းပဲလက်ခံတဲ့ပါတီတွေလည်းရှိကြပါတယ
်ကိုဗစ်ကရောဂါကာလကန့်သက်ချက်တွေကြာကျင်းပတဲ့ရွေးကောက်ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့အောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ကြောင်းလဲရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ဒါပေမဲ့လည်းအတိုက်ခံနိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲရလက်ကိုလက်မခံဖို့အထိကန့်ကွက်တာတွေလည်းရှိနေပါတယ်။အဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးရွေးကောက်ပွဲရလက်တွေကိုကန့်ကွက်ကြောင်းပြောဆိုခဲ့ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရန်ကုန်တိုင်းကိုယ်စလဲလောင်းတဦးဖြစ်တဲ့ဦးစံကျော်ကတော့ရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီး VOA ကိုခုလိုပြောပြပါရစေ။
တို့ပါတီနေနဲ့ကတော့ဒီတရားမျှတတဲ့ရွေးကောက်ပွဲပဲဟိုနေ့ပေါ့ဟိုအဓိကပြောနေတာပေါ့နော်။အခုနေဒီမှာဖြစ်တာရောဟိုအနေနဲ့ရဲမှာဖြစ်နေတာတွေကဟိုမဲဒီဟိုပိုနေတာတွေတရားမဲ့ပြုကျင့်မှုလုပ်နေတာတွေကတကယ်တမ်းတော့ရွေးကောက်ပွဲကော်မရှင်ရဲ့ဟိုနေပေါ့နော်။ဟိုဆောင်ရမယ့်လုပ်ငန်းတွေကအားနည်းချက်တရှိလို့ဒီတော့ပြန်တော့အဲဒီအပိုင်းလေးပါကျွန်တော်တို့အဲ့ဒါလေးပါဟိုအဓိကတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပဲပြောတာပ
ါဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရုံးအပြင်ဘက်မှာလည်းလူတချို့ကကန့်ကွက်ဆန္ဒပြတာကြောင့်လုံခြုံရေးတုံ့ပြန်ခဲ့ရတာတွေလည်းရှိခဲ့ပါတယ်တနင်္ဂနွေနေ့ရွေးကောက်ပွဲမတိုင်ခင်မှာလည်းပြင်ဆင်မှုတွေအားနည်းကြောင်းနဲ့လွတ်လပ်မျှတမှုအခြေအနေတွေအပေါ်စိုးရိမ်ကြောင်းကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ရာကအစိုးရနဲ့စစ်တပ်ကြားအပြန်အလှန်တုံ့ပြန်မှုတွေလည်းရှိခဲ့ပါတယ်။ရွေးကောက်ပွဲမှာလက်တလောမဲရလက်တွေအရအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရရှိထားကြောင်းပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့မဲပေးခွင့်ရှိသူ38တန်းကျော်မှာမဲပေးသူ90ရာခိုင်နှုန်းရှိတယ်လို့လည်းခန့်မှန်းထားပြီးမဲရလက်တွေကိုမကြမီထုတ်ပြန်မှုစီစဉ်နေတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်ဒီတပတ်အတွင်းလုပ်မယ်လို့နော်ပြီးခဲ့တဲ့ရွေးကောက်ပွဲ10ရက်ကြာ10ရက်ကြာမှာပြီးတယ်ကျွန်တော်ကခု5ရက်အများဆုံး9ရက်ဒါနဲ့ပဲကျွန်တော်တို့ပြီးစည်းအောင်ဆောင်ရွက်နေပါတယ်30ရာနှုန်းရှိသွားပြီပေါ့နော်အားလုံး338အကြိမ်ညာပြီး
ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့ပေမဲ့ငြင်းငြင်းချမ်းချမ်းနဲ့လွတ်လပ်မျှတမှုရှိရှိဆောင်ရွက်နိုင်ခဲ့တာတွေ့ခဲ့ရကြောင်းရွေးကောက်ပွဲရလက်ပေါ်ကြီးကြီးမားမားထိခိုက်လောက်တဲ့ပြဿနာမရှိခဲ့ကြောင်းပြောဆိုထားပါတယ်။တင်းငွေနေတွေကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲအပေါ်မှာတော့အမေရိကန်၊ဗြိတိန်ဥရောပတမက်က EU နဲ့ဂျပန်နိုင်ငံတို့ကချီးကျူးပြောဆိုထားသလိုစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကတော့ကပ်ဘေးကာလမှာတန်းနဲ့ချီရဲ့မြန်မာပြည်သူတွေမဲပေးခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီကိုဥတီတဲ့ခြေလှမ်းဖြစ်ချီးကျူးစကားပြောကြားခဲ့ပေမဲ့နိုင်ငံရေးလွတ်လပ်ခွင့်တွေနဲ့အလုံးပေါင်းကင်းရာကြီးစိုးရိမ်စရာတွေရှိနေသေးဖြစ်ကြောင်းပြောဆိုထားပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်တည်င်းပေးပို့ထားတာဖြစ်ပါတယ်။